မင်္ဂလာရှိသောနေ့သစ်လေးဖြစ်ကြပါစေလို့ဆန္ဒပြုလိုက်ပါတယ်။ဒီနေ့ဖော်ပြမယ့်အကြောင်းအရာလေးကတော့တိတ်ခါရောရဆရာတော်ကိုရှင်းမောင်ရေးသားထားတဲ့ဘုရားသခင်ဤကွယ်ကချင်းဆိုတဲ့အကြောင်းအရာလေးပဲဖြစ်ပါတယ်။ယနေ့မြတ်မောင်ခေတ္တမကလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကဘုရားသခင်နဲ့ဣတရေလလူမျိုးတွေအကြားမှာနားလည်မှုလွဲမှားနေတဲ့အကြောင်းအရာတစ်ခုကတော့ဘုရားသခင်ရဲ့အတူပါရှိခြင်းပဲဖြစ်ပါတယ်။သမိုင်းကြောင်းတလျှောက်လုံးဘုရားသခင်ကသူတို့နဲ့အတူတူရှိခြင်းကိုနားလည်ပြီးဂတိထားတဲ့ပြည်ကိုမျှော်လင့်ခြင်းရှိနေစေဖို့ဖြစ်တယ်။ဘုရားသခင်ကငါဖြစ်သည့်အတိုင်းငါဖြစ်သည်ဟုဖော်ပြနေခြင်းဟာဣတရေလလူမျိုးတွေနဲ့အတူရှိပြီးကွဲခါနေခြင်းကိုဖော်ပြနေခြင်းဖြစ်တယ်။ကိုရောသည်အကျွန်ုပ်၏အကွယ်အကာအကျွန်ုပ်၏ဒိုင်းလွှာဖြစ်တော်မူ၏။နှုတ်ကပတ်တော်ကိုမျှော်လင့်လျက်နေပါ၏။139ခုမြောက်သောစာလံအပိုင်းငယ်134ယနေ့ခေတ်ကာလဟာနောက်ဆုံးသောခေတ်ကာလရဲ့အငွေသက်တွေကိုစတင်ခံစားနေရတယ်။အယယာလုံခြုံခြင်းမရှိတော့ပါဘူး။ရုပ်ပိုင်းဆိုင်ရာ၊ခန္ဓာပိုင်းဆိုင်ရာ၊စိတ်ပိုင်းဆိုင်ရာ၊ဝိညာဉ်ပိုင်းဆိုင်ရာလုံခြုံမှုမရှိတော့ပါဘူး။မိမိဘဝတော့မိမိမပိုင်တဲ့အခြေအနေဖြစ်လာတယ်။လူနေမှုဘဝစားတောက်ကုန်များမှစပြီးလုံခြုံစိတ်ချမှုမရှိတော့ပါဘူး။နေရာတိုင်းမှာ CCTV ကင်မရာများကနေရာယူထားတယ်QR code မပါရင်ဘာမှလုပ်မရတဲ့စနစ်ကိုဦးတည်နေပြီးအထူးသဖြင့် virus ရောဂါတွေကနယ်စည်းမရှိသလိုလူသားတွေရဲ့လောဘတွေကလည်းအဆုံးကိုရောက်လာနေပါပြီ။ဆာလံဆရာကကိုရော်တီအကျွန်ုပ်၏အခွဲကဖြစ်တည်ဟုဝန်ခံထားပါတယ်။ယနေ့တွေ့နေရတဲ့စိန်ခေါ်ချက်တွေပြဒနာတွေခဲယဉ်ဆိုးယုံမှုတွေကဘုရားသခင်ရဲ့အကွယ်ကမှုမရှိရင်ကြောက်စရာအလွန်များပြားလာပါတယ်။အထူးသဖြင့်ကိုဗစ်ကာလအလွန်မှာလူတိုင်းကနှီးပညာတွေကိုမလိုချင်လဲသင်ယူဖို့လိုအပ်လာပါလိမ့်မယ်။ဒီစိန်ခေါ်ချက်ကိုလူတိုင်းရင်ဆိုင်ရပါမယ်။နှီးပညာရဲ့မျိုးဆက်ကလာနေပါပြီ။နှုတ်တို့ရဲ့သားသမီးတွေကိုဘုရားသခင်ကွယ်ကပေးရန်ယနေ့လူသားတွေရဲ့အကြီးအမားဆုံးသောမျှော်လင့်ခြင်းဖြစ်ပါတယ်။ဒီလိုခက်ခဲတဲ့ကာလအတွင်းကျွန်ုပ်တို့အတွက်အကြီးအမားဆုံးသောမျှော်လင့်ရတာကတော့ဘုရားသခင်ရဲ့နှုတ်ကပတ်တော်ဒါလင်ပဲဖြစ်ပါတယ်။နှုတ်ကပတ်တော်မရှိရင်အားလုံးကအချီးနှီးပဲဖြစ်ပါလိမ့်မယ်။နေစဉ်ထုတ်လွှင့်နေတဲ့အမျိုးမျိုးသောသတင်းတွေကိုကြည့်ရင်ဝမ်းမြောက်စရာအကြောင်းတစ်ခုမှမရှိပါဘူး။ကျွန်ုပ်ကိုယ်တိုင်အခုနေထိုင်နေတဲ့ထိုင်းနိုင်ငံမှာနက်နက်တိုင်းမနက်ခင်းသတင်းကိုနားထောင်ဖြစ်ပါတယ်။လူတက်မှုတွေ၊အကြမ်းဖက်မှုတွေ၊မထိန်မှုတွေ၊မူရစေဝါမှု၊လိန်လယ်မှုစတဲ့အမှုပေါင်းများစွာကနေနေရာယူနေတာကိုမြင်နေ၊ကြားနေ၊တွေ့နေရပါတယ်။ဒီလိုခေတ်ကာလအထဲမှာအကောင်းဆုံးသောမျှော်လင့်ခြင်းကတော့ဘုရားသခင်ရဲ့နှုတ်ကပတ်တော်ဒါလင်ဖြစ်ပါတယ်။နှုတ်ကပတ်တော်ကဒါလင်အယယာအလုံးကိုပြောင်းလဲစေနိုင်ပါတယ်။နှုတ်ကပတ်တော်သည်အကျွန်ုပ်ခြေရှိမှမိခွက်ဖြစ်၍အကျွန်ုပ်လမ်းခီးကိုလင်းစေပါ၏။139ခုမြောက်သောစာလံအပိုင်းငယ်105
နောက်ဘက်တော်သည်အကျွန်ုပ်ခြေရှိမှမိခွက်ဖြစ်၍အကျွန်ုပ်လမ်းခီးကိုလင်းစေပါ၏139ခုမြောက်သောစာလံအပိုင်းငယ်105
Quiet
်ပါစေ။